န်ခန်သာလို့မဘာရက်လာတူတော်မောင်2019ဖေဖော်ဝါရီလကအစပြီးကြက်3000ခွဲတန်ထီလက်မှတ်ကိုတစောင်း1000ကြက်နှုံးနဲ့အောင်ပါလီသိန်းစုဌာနကစတင်ရောင်းချလိုက်ပါပြီငါတူကြက်9000တန်ထီလက်မှတ်ကိုရောင်းချပြီးနှစ်နှစ်အကြာမှာအောင်ပါလီသိန်းစုဌာနကကြက်1000တန်ထီလက်မှတ်ကိုရောင်းချခဲ့တာပါ1000တန်ထီလက်မှတ်မှာစုကြေးကလည်းပုံမြင့်လာပြီးစုအရေအတွက်ကလည်းပုံမှုများပြားလာတယ်လို့သိရပါတယ်အခရာတစ်လုံးမှာထီဆောင်ရီ9သိန်းကျော်ထိထုတ်ထားပြီးအခရာဆက်လုံးရေ40အထိရိုင်းနေကထီလက်မှတ်ဆောင်ရေတန်း40နီးပါးထုတ်ဝင်မယ်လို့သိရပါတယ်။900တန်းထီလက်မှတ်ထက်1000တန်းထီလက်မှတ်ကအခွန်ငွေ20လောက်ပိုမိုရရှိလိမ့်မယ်လို့လည်းမျှော်မှန်းထားပါတယ်။တည်တွင်းခွန်ဦးစီးဌာနရဲ့ထုတ်ပြန်ချက်အရ2018အတွက်အခွန်ငွေကျပ်63ဘီလီယံလောက်ရရှိခဲ့တယ်လို့သိရပါတယ်ငါတို့။1000တန်းထီလက်မှတ်ကိုရောင်းချခဲ့တဲ့သူတွေအနေနဲ့တတ်မှတ်ထားတဲ့နှုံထိုင်းရောင်းချရင်70ဆောင်ပါတဲ့ထီလက်မှတ်တအုပ်ကုန်ရင်1000ကျပ်အမြတ်ငွေရရှိမှာပါ။ပြည်တွင်းခွန်ဦးစီးဌာနရဲ့ရည်ရွယ်ချက်ကတော့ဈေးကွက်အတွင်းမှာထီဈေးနှုန်းမြင့်တင်ရောင်းချနေတာကိုလျှော့ချဖို့အတွက်1000တန်ထီလက်မှတ်တွေကိုထုတ်လုပ်တာဖြစ်တယ်လို့ဆိုပါတယ်။ပြည်တွင်းအခွန်များဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ကထီထိုးတဲ့သူတွေနိုင်ငံတော်ကတရားဝင်သတ်မှတ်ထားတဲ့နှုံနဲ့ထီထိုးနိုင်အောင်လုပ်ပေးထားတာလို့ပြောပါတယ်။ဒါပေမဲ့လို့ငတ်တူရဲ့အခုဆို1000တန်ထီလက်မှတ်ကိုတချို့လက်လီရောင်းတဲ့ဆိုင်တွေက1200ကျပ်နဲ့ရောင်းချနေကြပြီဖြစ်ပါတယ်။အမှန်တကယ်ပြည်သူတွေအတွက်ရည်ရွယ်ပြီးအမြတ်တင်ရောင်းချမဲ့ထီစိမ့်နှုံးကိုလျှော့ချပေးလို့တော့ကြောင့်1000တန်ထီလက်မှတ်ကိုထုတ်ဝေရတာပါဆိုရင်ရည်ရွယ်ချက်ကမှားနေပြီလို့အဘတော့ပြောကြင်ပါတယ်ထီစိမ့်နှုံးတွေလျှော့ချဖို့ထီလက်မှတ်စိမ့်နှုံးကိုမြင့်တင်ရောင်းချနေစရာမလိုပါဘူးထီစိမ့်နှုံးမြင့်တင်ရောင်းချတဲ့အယောင်ကိုယ်စလေကြီးတွေနဲ့ထီဆိုင်တွေကိုသာထိထိရောက်ရောက်အေးအေးယူနှိမ်နှင်းရမှာပါအမြတ်တင်ရောင်းချနေတဲ့ထီကိုယ်စလေကြီးတွေနဲ့ထီမောင်ကိုသမားတွေကိုမနှိမ်နှင်းမဲ့စိမ့်နှုံးလျှော့ချဖို့အတွက်ထီလက်မှတ်တန်ကြီးကိုမြင့်တင်တာဟာခုတ်ရတခြားဆက်ရတလွယ်ဖြစ်နေပါပြီပြည်တွင်းအခွန်များဦးစီးဌာနအောင်ပါလီသိန်းစုဌာနခွဲကနေအောင်ပါလီထီစတင်ရောင်းချခဲ့တာ1938ခုနှစ်ကတည်းကဖြစ်တာကြောင့်အခုဆိုရင်နှစ်ပေါင်း80ရှိပြီဖြစ်ပါတယ်ဒီနှစ်ပေါင်း80အတွင်းမှာအောင်ပါလီထီဥပဒေမပြဋ္ဌာန်းနိုင်သေးတာကြောင့်ထီဆိုင်တွေကနေဈေးနှုန်းမြင့်တင်ရောင်းချတာကိုမထိန်းချုပ်နိုင်မှုဖြစ်နေတယ်ဆိုတာဟာတော်တော်လေးဆက်စရာကောင်းလာပါတယ်ငါတို့အောင်ပါလီထီဥပဒေမပြဋ္ဌာန်းရသေးပေမဲ့အောင်ပါလီသိန်းစုဌာနနဲ့သက်ဆိုင်ရာအယောင်ကိုယ်စားလှယ်တွေချုပ်ဆိုထားတဲ့စာချုပ်ရှိပါတယ်စာချုပ်ထဲမှာတတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုပြီးရောင်းချပါကအမည်ပြည့်စင်တတ်မှတ်ပြီးလစဉ်ထီစာအုပ်ဝယ်ယူခွင့်ကိုရုပ်သိမ်းတာပေးသွင်းထားတဲ့အမခံငွေကိုနိုင်ငံတော်ဘဏ္ဍာဖြစ်သိမ်းယူတာတွေပြုလုပ်မယ်လို့တတိပေးကြော်ညာထားပါတယ်။တဆင့်ပြန်ယူပြီးရောင်းချတဲ့ထီဆိုင်တွေကိုယ်တိုင်ကထီကိုယ်စားလှယ်ကြီးတွေစီကယူကြဲကဈေးနှုန်းမြင့်နေရပါတယ်လို့ဆိုနေတာကြောင့်ထီအယောင်ကိုယ်စားလှယ်ကြီးတွေကိုထိထိရောက်ရောက်အရေးမယူတာတိတာထင်ရှားနေပါတယ်ငါတို့။ထီကိုယ်စားလှယ်ကြီးတွေကနေတဆင့်ပြန်ယူပြီးရောင်းချနေတဲ့ထီဆိုင်တွေကဈေးတင်ရောင်းချခဲ့ရင်လေထီကိုယ်စားလှယ်ကြီးတွေမှာတာဝန်ရှိပါတယ်လက်လီဆိုင်တွေကိုထီကိုယ်စားလှယ်ကြီးတွေကနေတဆင့်ပြန်ပြီးထိန်းချုပ်ခိုင်းရမှာပါတကယ်လက်တွေ့ပြဿနာကထီလက်ကားရောင်းချနေတဲ့လက်ကြီးသမားတွေနဲ့ဈေးကစားနေတဲ့မှောင်ခိုတွေပါသူတို့ကိုထိထိရောက်ရောက်အေးအေးယူဖို့လိုပါတယ်အခုဈေးနှုန်းမြင့်နေတာတဲ့1000တန်ထီလက်မှတ်မှာလဲလက်ပွေရောင်းတဲ့သူတွေထီလဲနဲ့ရောင်းတဲ့သူတွေထက်ချုပ်ဆိုထားတဲ့စာချုပ်ကိုလက်တလုံးကြားလုပ်နေကြတဲ့လက်ကြီးသမားတွေနဲ့ထီမှောင်ခိုသမားတွေကပဲအမျက်အစွန်ဖြစ်ထွန်းသွားကြအောင်ပါအခုဖြစ်စဉ်တွေမှာအာဂရီလိုက်စားမှုလည်းတေချာပေါက်ရှိနေနိုင်တာကြောင့်နိုင်ငံတော်အစိုးရကထိထိရောက်ရောက်ကင်တွယ်စစ်ဆေးဖို့လိုအပ်နေပါပြီငါတို့လိုအပ်ရင်အောင်မလီထီဥပဒေမပြဋ္ဌာန်းရသေးခင်စာချုပ်ချုပ်ဆိုမဲ့ကိုယ်စားလှယ်ကြီးတွေစီကနေစပွန်ငွေတိုးမြင့်ကောက်ခံပြီးစာချုပ်ပါအချက်လက်တွေကိုဖောက်ပြက်ကျူးလွန်ကြောင်းထင်ရှားရင်စာချုပ်ပါအတိုင်းထိထိရောက်ရောက်အေးအေးယူဖို့လိုအပ်ပါတယ်ထီစင်းလုံးကြီးမြင့်နေတဲ့တန်းထီပေါက်မှန်းမသိလို့ဆုံးရှုံးနေကြတဲ့အခြေအနေဇိုးတွေကနေနည်းနိုင်သမျှနည်းအောင်အောင်မလီသိန်းစုဌာနခွဲအနေနဲ့စေတနာထားပြီးစ조사ဆောင်ရွက်ပေးဖို့လိုအပ်နေတဲ့အကြောင်းအေယာဝတီတိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်လေလွတ်တော်ကိုယ်စားလှယ်ဦးထိန်ဝင်းကဖေဖော်ဝါရီလ6ရက်နေ့မှာပြုလုပ်ခဲ့တဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးမှာပြောသွားခဲ့ပါတယ်ထီစိန်နှုံကြီးမြင့်နေတာဟာသက်ဆိုင်ရာဌာနရဲ့အားနည်းချက်ဆိုတာငင်းပယ်လို့မရပဲဒီအားနည်းချက်တွေကိုဘယ်လိုပြုပြင်ဆောင်ရွက်သွားဖို့စီမံထားတယ်ဆိုတာသိလိုပါတယ်လို့မေးခွန်းထုတ်သွားခဲ့ပါတယ်နိုင်ငံတော်အနေနဲ့လည်းအခွန်အမဏရဖို့တစ်ခုတည်းအတွက်မကြည့်ပဲပြည်သူတွေအမှန်တကယ်စင်ရဲတွင်ကနေလွတ်မြောက်အောင်ထီထိုးတဲ့အခါမှာတတ်မှတ်ထားတဲ့ထီလက်မှတ်ဈေးနှုန်းတိုင်းမှန်မှန်ကန်ကန်ဝယ်ယူရရှိနိုင်မှုလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးသင့်ပါတယ်။အခုပုံစံကလက်ကြီးသမားတွေထီမောင်ခိုသမားတွေကအကျိုးမြတ်ဖြစ်ထွန်းအောင်ပံ့ပိုးကူညီပေးနေတယ်လို့သာဖြစ်နေပါတယ်။နိုင်ငံတော်အနေနဲ့ပြည်တွင်းအခွန်များဦးစီးဌာနရဲ့အောင်ပါလီသိန်းစုဌာနခွဲကကောက်ခံရရှိထားတဲ့အခွန်ငွေစင်ရ2014-2015ဘဏ္ဍာနှစ်မှာကျပ်ဘီလီယံ9သိန်း2015-2016ဘဏ္ဍာနှစ်မှာကျပ်34ဘီလီယံ2016-2019ဘဏ္ဍာနှစ်မှာကျပ်ဘီလီယံ40 2019-2018 ဘဏ္ဍာနှစ်မှာကျပ်64ဘီလီယံနဲ့2018ခုနှစ်6လဘတ်ဂျက်မှာကျပ်ဘီလီယံ50ကောက်ခံရရှိခဲ့ပြီလို့သိရပါတယ်။တတ်မှတ်ထားတဲ့ကာလမှာလာရောက်ထုတ်ယူခြင်းမရှိတဲ့စုမဲက68,000ကျော်ရှိပြီးစုမဲတန်ဖိုးကျပ် 5,844.40 တန်းကိုနိုင်ငံတော်ဘဏ္ဍာအဖြစ်သိမ်းယူရရှိခဲ့တယ်လို့သိရပါတယ်။ခုဆိုရင်လက်ရှိရောင်းချနေတဲ့900တန်းထီလန်းမှတ်တွေကို26ကြိမ်မြောက်ဧပြီလမှာရပ်နားသွားတော့မယ်ဆိုတဲ့အကြောင်းအောင်မလီသိန်းစုဌာနခွဲရဲ့ဒုတိယညွှန်ကြားရေးမှူးကဖေဖော်ဝါရီလ6ရက်နေ့ကပြောကြားသွားပါတယ်။ဒါဆိုရင်တထောင်တန်ထီလက်မှတ်တစ်စောင်နဲ့ဖြစ်သွားမှာဖြစ်တဲ့အတွက်ကြောင့်ထီမောင်ကူသမားတွေကတတ်မှတ်နှုံထားတဲ့ပုံပြီးဈေးတင်ရောင်းချကြမှာအသေးစားပဲဖြစ်လို့နေပါပြီငါတူ။ထီတစ်စောင်တထောင်နှုံနဲ့ထီ10စောင်တအုပ်ကိုကျပ်1,000ကျပ်တင်နေပြီးအခု1200ကျပ်နဲ့ဈေးတင်ရောင်းချနေတဲ့ဈေးဆိုရင်12,000ကျပ်ကျပ်တင်နေပါပြီ။ဒီထက်ဈေးတင်ရောင်းချကြရင်ပြည်သူတွေထီပေါက်ဖို့နေနေတာသာထီထိုးဖို့တောင်အိမ်မက်မဲရမလို့ဖြစ်နေပါပြီ။လက်ရှိထီစင်းတို့ဟာတာမန်အခြေခံလူဒန်းစားတွေအဖို့ဈေးကြီးလွန်းနေပါတယ်။နိုင်ငံတော်အစိုးရအနေနဲ့အခွန်ဘဏ္ဍာရရှိဖို့တခုတည်းအတွက်မကြည့်ပဲပြည်သူတွေဈေးနှုန်းမှန်မှန်ကန်ကန်နဲ့ထီထိုးနိုင်အောင်ဈေးကစားနေတဲ့ထီလက်ကြီးသမားတွေမှောင်ကိုတွေကိုထိထိရောက်ရောက်နှိမ်နှင်းပေးပါ။ထီစင်းတို့ကိုထိန်းချုပ်ဖို့အတွက်အောင်မလီထီလုပ်ငန်းဥပဒေကိုအမြန်ဆုံးပြဋ္ဌာန်းနိုင်အောင်ဆောင်ရွက်ပေးပါလို့အကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြစေ။မင်းလည်းအရင်ငါးစီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လစွာသောမင်းရဲ့အဖစန်နီဦး